လွှတ်တော်မှလာရောက်သတင်းရယူကြတဲ့မီဒီယာသမားတွေကိုမနေ့ကစပြီးသတ်မှတ်ပေးထားတဲ့အခန်းတွင်းကနေသတင်းယူခွင့်ကိုပိတ်ပင်လိုက်ပါတယ်။အရင်ကမီဒီယာသမားတွေအတွက်အခန်းတစ်ခုသတ်မှတ်ထားပြီးအဲ့ဒီအခန်းတွင်းကနေဓာတ်ပုံရိုက်ကူတာတွေအသံဖန်းတာတွေအပြင်တီဗီကနေကြည့်ရှုသတင်းယူခွင့်တွေပေးခဲ့ပါတယ်။ဒါပေမဲ့မနေ့ကစပြီးတော့အဲ့ဒီအခန်းတွင်းကိုဝင်ခွင့်မပြုဘဲအခန်းရဲ့အပြင်ဘက်လူသွားလမ်းကနေပဲသတင်းရယူခွင့်ပြုခဲ့ပါတယ်။လွှတ်တော်ကနေအခုလိုသတင်းရယူခွင့်ပိတ်ပင်လိုက်တာနဲ့ပတ်သက်ပြီးကျွန်တော်တို့ RFA သတင်းတောင်ကိုမျိုးတန့်ခိုင်ပြောပြတာက
ဒီအောင်စုလွှတ်တော်ကညချိုင်းမျိုးချုပ်ကိုကျွန်တော်တို့မနေ့ကမီဒီယာသမားတွေတွေ့ပြီးမေးရပြီးတော့ဒီမီဒီယာတွေကဒီလွှတ်တော်ကိုလည်းတွေအငိုက်တာတွေဟိုကိုယ်ကလေးတွေမဲပေးတဲ့ကိစ္စပေါ့ဘာလို့မျိုးဝေဖန်ရေးသားတဲ့ဟာတွေအဲ့လိုမျိုးတွေလုပ်တဲ့အတွက်ကြောင့်ပိတ်ပင်လိုက်တဲ့ဆွဲပုံစံမျိုးပြောတာဗျ။
ဒီလိုပိတ်ပင်လိုက်တဲ့အတွက်သတင်းသမားတွေအနေနဲ့လွှတ်တော်ရင်းကဆွေးနွေးချက်တွေကိုသတင်းရယူရမှအခက်အခဲတွေကြုံနေကြရတယ်လို့လည်းကိုမျိုးတန့်ခိုင်ကပြောပြပါဗျ
။အခုကြတော့ကျွန်တော်တို့ကဒီကော်ရီဒါမှာဆိုတော့အတန်ဖန်းတာတွေပါကြတယ်အခက်အခဲရှိတယ်။ကျွန်တော်တို့ရိုက်ကူးရေးအတွက်ကြတော့ဒီရုပ်တံသမားတွေအတွက်ကြတော့အရင်တော့ဆိုကင်ပါနဲ့အောက်ကိုလှမ်းရိုက်လို့ရတယ်။အခုကြတော့ဟိုအဲ့လိုမျိုးရိုက်လို့မရတော့ဘူးကောနော်။တီဗီကလွင့်နေဟာကြီးကိုပဲရိုက်ဖို့ပဲရှိတယ်။အဲ့ဒီဟာကိုမနေ့ကကွန်ပလိန်ပေးတော့လွှတ်တော်ကပြန်ပြီးတော့ပေါ့နော်။ဘူးစနစ်နဲ့ပြန်ပေးမယ်လို့တော့ပြောတယ်။ဒါပေမဲ့အဲ့ဒီစနစ်ကအရင်ကလေးရှိတယ်ဗျလွတ်တော်စကြရအိုက်စနစ်ကအရင်ကရရှိခဲ့တယ်ဒါပေမဲ့ဟိုအဆင်မပြေဘူးမီဒီယာသမားတွေတတ်တောင်းတဲ့အချိန်ကျတော့လွတ်တော်ပြီးတဲ့အချိန်မှာတတ်တောင်းမိမယ်ချက်ချင်းမရနိုင်တာရှိတယ်နောက်ပြီးဗီဒီယိုဖိုင်ကြတော့လည်းဖိုင်ဆိုင်အရန်ကြီးကြီးဖြစ်နေကြမျိုးတွေရှိတယ်ဗျ
ပြည်ထောင်စုလွတ်တော်ကအခုလိုသတင်းမီဒီယာသမားတွေပေါ်တင်းကျပ်လိုက်တာနဲ့ပတ်သက်ပြီးမြို့သားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ဖြူဖြူတင်းကလွတ်တော်ကဆောင်ရွက်ချက်တွေပွင့်လင်းမြင်သာမှုရှိဖို့အတွက်သတင်းသမားတွေကိုလွတ်လွတ်လပ်လပ်သတင်းရယူခွင့်ပြုတင်တယ်လို့ဆိုပါတယ်
တဲ့ရင်ကတော့ကောင်းတာရောဆိုးတာရောအကုန်ယူရမှာပဲပေါ့နော်။ဘာပဲဖြစ်ဖြစ်ဒီလွတ်တော်ဆိုတာအားလုံးကလည်းစိတ်ဝင်စားတဲ့စောင့်ကြည့်နေတဲ့နေရာလေး။အဲ့ဒီနေရာဖြစ်တဲ့အခါကျတော့ပို့ပြီးတော့ပွန်လင်းမြင်သာမှုရှိတယ်လို့မြင်တယ်။နောက်ပြီးအခုဆိုလို့ရှိရင်အရင်ကခက်ခဲဖြစ်ကြတယ်။ဒီနေ့ကျွန်တော်တို့တွေ့ရတယ်အသင်းသမားရဲ့ကိုယ်တော်ရင်းနဲ့တို့တောင်းဆိုမယ်ပေါ့နော်။ပြန်ပြီးတရင်ယူခွင့်ရဖို့ဆို။ဟိုတို့အကြောင်းပြတာကတော့ဒီမဲပေးတဲ့ကိစ္စတွေအင်းဟိတ်တဲ့ကိစ္စတွေဒါမျိုးတွေကိုတို့ကတရင်ယူမှာဆိုးတဲ့အတွက်ဒါကိုမယူသေးဘူးလို့ပြောရမယ်ကအမေရိကန်ဖြစ်နေတဲ့ကိစ္စရက်တွေကိုတော့ကျွန်တော်တို့လက်လက်လက်ခံရမယ်လေတကယ်ဖြစ်နေတကယ်ဖြစ်နေတဲ့အတိုင်းပဲဒါကျွန်တော်ကဟိုစဉ်းစားမြင်တာရှိအောင်လုပ်ရမယ်လို့မြင်တာပဲလေဒီအကြောင်းပြချက်လေးတစ်ခုတောင်းနေတော့တရင်ယူပြီးစိတ်ပြေလာရပါတယ်လို့မဲ့ကျွန်တော်မကောင်းဘူးလို့မြင်တယ်အရေးကြီးတဲ့မဲ့ခွဲဆုံးဖြတ်မှုတွေရှိရဆိုရင်ပို့လို့တော့မှကျွန်တော်ဟိုတရင်သမားတွေပို့ပြီးသိစီသိရမှာပေါ့နော်နောက်ချက်ကတော့တရင်နဲ့ပတ်သက်ပြီးတော့လေကျွန်တော်2012လောက်ကနေစပြီးပေါ်နေလာပြီး2013လောက်မှာပြန်ပြီးတော့ဆက်သေးလာတဲ့ဒီနေ့ယူလာရတဲ့ပတ်သက်ပြီးတရင်သမားတွေနဲ့ပတ်သက်ပြီးတော့ပေါ့နော်အခက်ခဲတွေအများကြီးတွေ့လာတယ်။အခုထက်ထက်ထက်ပြဲလို့မျိုးအခက်ခဲတွေဖြစ်လာမယ်ဆိုလို့ရှိရင်ဟိုအရင်တော့ကလိုမျိုးပဲပေါ့နော်။ဟိုတိတ်မထူးခြားတဲ့အခြေအနေမျိုးကိုပြန်ပြီးတော့ဟိုရောက်သွားလိမ့်မယ်လို့ကျွန်တော်မြင်နေတာ။ဒါကြောင့်မို့ဟိုပုံမှန်လေးလေးပုံလင်းမြင်တာဆိုတော့အရင်ကပဲကျွန်တော်တရင်ပြန်ယူသေးတယ်မှာပဲ။
လွှတ်တော်ကိုယ်စားလှယ်တွေရဲ့ဆောင်ရွက်ချက်တွေကိုပြည်သူတွေအမှန်တိုင်းသိဖို့လိုအပ်တဲ့အတွက်သတင်းမီဒီယာသမားတွေလွှတ်တော်တွင်မှလွတ်လွတ်လပ်လပ်နဲ့သတင်းရယူခွင့်ပြုဖို့လိုအပ်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကလည်းပြောပါတယ
်။ဒီလွတ်လွတ်လပ်လပ်သတင်းယူခွင့်ကတော့ရှိဖို့ကောင်းပါတယ်။ဟိုရန်ဖြစ်တာကအစလေ။ဥမာအိတ်တာအဆုံးပေါ့ဗျာ။နော်ပြဿနာတစ်ခုသို့မဟုတ်အဆိုးတစ်ခုမေးခွန်းတစ်ခုဥပဒေတစ်ခုပေါ်မှာဆင်းရဲပုံဆင်းရဲနေကအစပေါ့ဗျာ။ဒါလေးတွေကတော့လူသူသိအောင်မီဒီယာသမားတွေမှာတာဝန်ရှိပါတယ်။အဲ့တော့မကြခင်ဖွင့်ပေးဖို့တော့လိုအပ်မယ်လို့ထင်တယ်ဗျ။နော်ဒီသတင်းမီဒီယာသမားနဲ့လွှတ်တော်ဆိုတာဒီမိုကရေစီမနိုင်ကြီးတင့်မဲ့အောင်နော်အထင်ကြောင်ပြုနေကြတဲ့အမိန့်တွေပြုနေကြတဲ့မနိုင်ကြီးနှစ်ခုလိုပဲသုံးသပ်ပါတယ်။ပြည်သူ့ကိုယ်စားလှယ်တွေနဲ့ပတ်သက်လို့အကျိုးအကြောင်းလေးတွေနဲ့လူလူသိအောင်တင်ပြတဲ့သတင်းမီဒီယာတွေရဲ့ခန္ဓာကတော့လွတ်လပ်ခွင့်ပေးဖို့လိုပါတယ်။သတင်းယူခွင့်ရှိရမယ်။သတင်းထုတ်ပြန်တဲ့အခါမှာလည်းသတင်းထုတ်ပြန်တဲ့လူရဲ့အမှုကျင့်ကအစမှားယွင်းမှုတွေအဆုံးပေါ်ကြ။အရုပ်လေးဝေဖန်နိုင်ခွင့်ရှိရပါမယ်။ကျွန်တော်ကတော့နော်ဒါဖွင့်ပေးဖို့လိုလားပါတယ်
။မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကကိုစောတထွေးရလဲတရားစီရင်ရေးမန်နိုင်ကသတင်းလွတ်လပ်စွာရယူခွင့်ပေါ်မှာအခုလိုတင်းကျပ်လိုက်တာဟာမဖြစ်သင့်ဘူးလို့ဆိုပါတယ်
။ဒီအစိုးရကတည်းကမှာတော့ကျွန်တော်တို့ကဘယ်အားမစိုးတော့ခံမှန်းခက်ခဲနေရှိပါတယ်။ဘာလို့လဲဆိုတော့ပထမအုပ်ချုပ်ရေးမန်နိုင်ကသတင်းယူကိုခက်ခဲတယ်။တရားဝေမန်နိုင်ကကြာတော့ကျွန်တော်လွတ်တော်တဲ့ကိုလွတ်လပ်လပ်မီဒီယာသမားတွေလာလို့ရတယ်။လွတ်တော်ကိုယ်စားလှယ်နဲ့တွေ့လို့ရတယ်။အင်တာဗျူးလို့ရတယ်။အထက်ဝင်ရိုက်လို့ရတယ်ဆိုတော့တရားဝေမန်နိုင်ကအုပ်ချုပ်ရေးမန်နိုင်နဲ့ပို့ပြီးတော့သတင်းလွတ်လပ်ခွင့်ရှိတယ်လို့ကျွန်တော်တို့အဲ့လိုအကဲဖြတ်တာ။အဲ့လိုဖြတ်တာအချိန်မှာဦးအုပ်ချုပ်ရေးဘက်ကနေပြီးတော့ဦးအတွင်းဝင်နေဒုတိယအတွင်းဝင်ချုပ်တွေအဲ့လိုတွေခန့်ပြီးတော့မှဦးဆိုလို့ရှိရင်မီဒီယာကိုသတင်းတွေကိုတဖြည်းဖြည်းပေးလာတာတွေ့ရတယ်။အောက်ကျွေးဘက်ကတည်င်းပေးတာတွေကိုစီးစင်းတာတွေနည်းနည်းလေးအခြေအနေကောင်းလာတယ်လို့ယူဆတော့မှလွတ်တော်တယ်လို့လုံးလိုက်တယ်ဆိုတော့ဒီမှာကဥပဒေရ freedom of expression ကိုပေးတာမဟုတ်ဘူးနဲ့အာဏာရှိတဲ့လူတွေရဲ့စိတ်ခံစားမှုရပေးရင်ပေးလိုက်မပေးရင်ပြန်ရုပ်သိမ်းလိုက်ဆိုတဲ့အခြေအနေတရားနဲ့ရင်ဆိုင်နေရတော့ဘယ်အမှကျွန်တော်တို့မှအာမခံခြင်းမရှိဘူးဆိုတဲ့ဟာမျိုးတော့ကျွန်တော်တွေ့ရပါတယ်အခုလေပြည်သူ့လွတ်တော်ကိုယ်စားလှယ်တွေသိခါကြမှာမလို့ဒါမျိုးတားတာတော့မရောအောင်စီလို့ရတယ်လို့ပဲကျွန်တော်ယူဆပါတယ
်ဒါတွေကတော့လွတ်တော်ကသတင်းမီဒီယာသမားတွေကိုသတင်းရယူခွင့်တင်ကြပ်လိုက်တဲ့အပေါ်မှာအမြင်တွေကိုကြားခဲ့ရတာပါလွတ်တော်မှာသတင်းရယူနေကြတဲ့မီဒီယာသမားတွေအနေနဲ့လည်းသူတို့အရင်ကလိုလွတ်လွတ်လပ်လပ်ပြန်လည်ပြီးသတင်းရယူခွင့်ရဖို့အတွက်ပြည်အောင်စုလွတ်တော်နာယကနဲ့တွေ့ဆုံပြီးဆွေးနွေးတင်ပြသွားဖို့ရှိတယ်လို့သိရပါတယ်ရှင်